လက်တလောထိုင်းနိုင်ငံမှာဖြစ်ပွားနေတဲ့စစ်တပ်ကအာဏာသိမ်းမှုအခြေအနေဟာမြန်မာနိုင်ငံရဲ့အခြေအနေတွေနဲ့တော့ထပ်တူထပ်မြမတူပဲကွဲလွဲမှုတွေရှိနေနိုင်ပါတယ်လို့ထိုင်းနိုင်ငံမှာအခြေစိုက်တဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးဆောင်ပါရေးသားနေသူဦးစော်မင်းက VOA ကိုပြောပါတယ်။ထိုင်းစစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးထိုင်းပြည်သူတွေအကြမ်းမှာဘလို့သဘောထားတွေရှိနေတယ်လဲဆိုတော့ပထမဆုံးမေးခွန်းကိုသူကအခုလိုဖြေပါတယ
်။အဲ့လိုမြင်နေဆိုတော့ကျွန်တော်တယောက်တည်းတော့ပြောရခက်ပြခက်တယ်ပြ။ဘာလို့ဆိုထိုင်းမှာကအ ਨੇ ဆုံးအုပ်စု၄မျိုးလောက်ရှိတယ်။အုပ်စု၄မျိုးမှာပထမတစ်မျိုးကကြတော့ဒီမိုကရေစီကိုတည်ဆောက်နေတဲ့အချိန်မှာစစ်တပ်ကအာဏာသိမ်းတာဟာဘယ်နည်းနဲ့သိမ်းတာကိုလက်မခံဘူးဆိုတဲ့အုပ်စုတွေရှိတယ်။တစ်ချက်တည်းမှာပဲနိုင်ငံရေးသမားတွေရပ်သားနိုင်ငံရေးသမားတွေမညီညွတ်လို့စစ်တပ်ကအာဏာသိမ်းတာပဲလို့ခံယူနေတဲ့လူတွေလည်းရှိတယ်။အဲ့လိုအမျိုးမျိုးရှိတဲ့ခါကျတော့ဗမာပြည်နဲ့အဲ့ဒီအချက်ကမတူဘူးပေါ့ဗျာ
။လက်ရှိနေထားရဆိုလို့ရှိရင်ကျွန်တော်တို့အပြင်ဘက်ကကြားရတဲ့လောက်ကထိုင်းမှာကဒီတော်နေလူရန်စားပေါ့နော်တော်တော်များများကတော့အခြေအနေကအခုစစ်တပ်ကဝင်ထိမ်းမှဖြစ်မယ်ဆိုပြီးအစိုးရတွေကမျှော်လင့်ထားတဲ့လူတွေလည်းရှိနေကြတာ哦။အဒီလိုလှုပ်လိုက်မှစိတ်အေးသွားမယ်ဆိုပြီးပြောတဲ့လူတွေလည်းရှိရလေ။ဆိုတော့အဲ့ဒါကဘလောက်များလဲအများစုလို့ခင်ဗျားထင်လား
။ဒီလိုရှိရဗျ။တပိုင်းကကြတော့အခုဒီနိုင်ငံမှာဖြစ်တဲ့အခြေအနေကတော်နေလူရန်စားကအများစုဖြစ်သေးတယ်ဆိုတော့မှန်တယ်။ဒီချိန်ထဲမှာလည်းမြို့ပေါ်မှာမျိုးပြချင်းချင်းမှုရမျိုးပြကကြီးထွားတော့မျိုးပြမှာကြီးထွားတဲ့လူတွေကလည်းဟိုသူတို့ရဲ့တွေ့ခေါ်မှုကတပိုင်းဖြစ်တယ်လေဖြစ်တဲ့ခါကျတော့တောင်းနေလူတန်းစားတွေကမြင်နေဆိုတာကသူတို့မြင်နေအပိုင်းကဟိုတမျိုးဖြစ်ရင်ဖြစ်လိမ့်မယ်ဟိုဘာလို့ဆိုနိုင်ငံအရသာနိုင်ငံရေးသမားတွေအားမရလို့ဖြစ်တဲ့ပြဿနာမျိုးပေါ်လူတန်းစားတွေနဲ့ပညာတတ်တွေမြင်နေအမြင်တမျိုးဖြစ်တယ်အဲ့ဒီအမြင်နှစ်ခုကပွားပြီးတော့မစုံလင်တဲ့ခါကျတော့မျိုးပေါ်နဲ့တောင်းနေကအမြဲတမ်းအတွေးခေါ်ရသူတို့ကကွဲပြားနေတယ်အဲ့ဒီခါကျတော့ပြောရတာတော်တော်ခက်တယ်။အဲ့တော့ဒီမိုကရေစီကိုဘယ်လိုဖျက်ဆီးမလဲဆိုတာကလူဦးရေနဲ့ပြောဖို့တော့နည်းနည်းခက်တယ်လို့ကျွန်တော်ထင်တယ်လို့ကျွန်တော်ထင်တယ
်။နှစ်ဖက်စလုံးကမလျှော့တမ်းတာပြင်းမာမှုတွေဖြစ်နေတဲ့အခါကျတော့ဘလိုနည်းနဲ့မှဟိုမဖြစ်နိုင်တဲ့အဆုံးဟိုစစ်တပ်ကဝင်ထိန်းပေးရတယ်ဆိုတဲ့သဘောပေါ့။အဓိကကတော့ဘာလဲဆိုတော့ဟိုမတူဗမာပြည်နဲ့မတူနိုင်တဲ့အကြောင်းကဒီတိုင်းမှာဖြစ်တဲ့ဟိုစစ်တပ်အာဏာသိမ်းမှုဟာအခြေခံဥပဒေတရက်ကိုကာကွယ်ဖို့ဆိုပြီးတော့ဆောက်ရှောက်ဖို့ဆိုပြီးတော့အာဏာသိမ်းတာမဟုတ်ဘဲနဲ့အခုလက်ရှိဖြစ်နေတဲ့အခြေအနေတွေမှာအခြေခံဥပဒေတစ်ခုကိုပြန်ပြီးတော့ရေးဆွဲပြီးတော့ဟိုပြဿနာတွေကိုပြေလည်အောင်ပြန်ဖြေရှင်းပေးဖို့ဆိုတော့ယာယီသဘောမျိုးဝင်ထိန်းပေးတယ်လို့လည်းလူတွေကယူဆကြတယ်လေအဲ့ဒါကရော
အဲ့ဒါကလည်းမှားတယ်လို့ပြောမရဘူးပြအဲ့ဒါလည်းမှန်မြန်တယ်ဘာဖြစ်လို့ဆိုတော့နောက်တစ်ချက်ကထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ကာလကိုပြန်ကြည့်လို့ရှိရင်အခုကျွန်တော်ဒီဘက်နောက်ပိုင်းကာလပေါ့ဗျာအမေကလည်းသူစစ်တပ်ကအကြာကြီးမှမနေတာတနှစ်တနှစ်လူရုံးကျုံရောတနှစ်တနှစ်ခွလောက်နေလို့ရှိရင်ပြီးရင်သူတို့ကရုပ်ောက်ပဲလုပ်ပြီးပြန်သူတို့ဘားလိုက်ပြန်သွားတာပဲလေကျွန်တော်တို့ပုံမှန်ပြီးမှလို့စစ်တပ်ကအာဏာသိမ်းပြီး250လောက်နေနေရမျိုးမဟုတ်ဘူးပေါ့ဗျာအဲ့တော့လူတွေကလည်းသိပ်ပြီးတော့စစ်တပ်အာဏာသိမ်းတဲ့ပုံမှာစိုးရိမ်တော့ကလောက်မရှိကြဘူ
းဟုတ်ကဲ
့ဒါလည်းဟုတ်ပါတယ
်ဒီထိုင်းနိုင်ငံအကြောင်းကနေပြီးတော့ဗမာပြည်ဘက်ကိုပြန်ပြီးတော့ဆက်နွယ်မယ်ဆိုလို့ရှိရင်ဗမာပြည်မှာအာဏာသိမ်းတယ်ဆိုတဲ့ပထမအဆုံးအကြိမ်ပေါ့နော်1958ရှိတယ်1962တည်းရှိတယ်အဲ့ဒီအချိန်တုန်းကဒီတော်လိုင်းကောင်စီနေတဲ့ဗိုလ်ချုပ်ကြီးနေဝင်အာဏာသိမ်းတုန်းကဒါအရသာအဖွဲ့စည်းတွေတိုင်းသာအဖွဲ့စည်းတွေဂျားထဲမှာမပြေလည်နိုင်လို့ညှဉ်းခုံမှုတွေရှိနေလို့ဒါတက်ကအာဏာသိမ်းလိုက်တယ်ဆိုတဲ့အကြောင်းပြချက်ရှိခဲ့တယ်ဗျာရှိခဲ့တဲ့အတွက်ကြောင့်မလို့အဲ့ဒီအချိန်တုန်းကဆိုလို့ရှိရင်လည်းတကယ်တမ်းပြောကြရမယ်ဆိုရင်လူလူဂျားထဲမှာတောင်မှပဲဒီလိုအာဏာသိမ်းမှုကိုထောက်ခံတဲ့သူတွေရှိခဲ့တယ်။နိုင်ငံရေးသမားတွေကြားထဲမှာလည်းဥမာအဖြစ်ဦးသိန်းဖေမင်းတို့လိုလူမျိုးတွေတောင်မှပဲဒါကိုထောက်ခံခဲ့တဲ့လူတွေရှိတယ်မလား
။ဟုတ်ကဲ့
။နောက်ပိုင်းနောက်ဆုံးအာဏာသိမ်းခဲ့တဲ့1988ကြပြန်တော့လေလူတွေကြားထဲမှာအမတန်ကိုထိမ့်မရသိမ့်မရဖြစ်နေလို့စစ်တပ်ကဝင်ပြီးအာဏာသိမ်းလိုက်ရပါတယ်ဆိုပြီးတော့ဒါစစ်တပ်ကအာဏာသိမ်းပြီးတော့ပြန်လွှဲမပေးခဲ့တာဒါစောစောဥစော်မင်းပြောတဲ့အတိုင်းပဲအချိန်ကြာကြီးပေါ့နော်အဲ့ဒါမှတစဉ်တဖြည်းဖြည်းနဲ့သူတို့လိုချင်တဲ့ပုံအခြေခံဥပဒေကိုရေးဆွဲပြီးတော့အခုအခြေခံဥပဒေထဲမှာတော့ဒီရေးဆွဲထားတဲ့အခြေခံဥပဒေကိုအရလိုအပ်ချက်အရတိုင်းပြည်အခြေအနေမငြိမ်သက်မသက်ဖြစ်လာရင်အခြေခံဥပဒေကိုကာကွယ်ဖို့အတွက်စစ်တပ်ကအာဏာကိုထိန်းသိမ်းခွင့်ရှိတယ်ဆိုပြီးရေးဆွဲထားတယ်အဲ့တော့အခုလက်ရှိဖြစ်နေတဲ့ဗမာပြည်မှာအခြေခံဥပဒေအကြောင်းအငင်းခုံတွေဖြစ်နေတဲ့အချိန်မှာစစ်တပ်ရဲ့အနေအထားကဘယ်လိုများဖြစ်လာနိုင်မလဲအဲ့ဒါဆိုရင
်ဗမာပြည်မှာတော့ရှင်းပါတယ်ဗျာဗမာပြည်မှာဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကတိုင်းလူပြည်သားအများစုရဲ့သဘောထားမပေါ့ဘူးသူတို့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့သူတို့ဒီဟာကို referendum လုပ်တဲ့အချိန်တုန်းကလည်း92%ခန့်လုံးကြော်ကြော်ရတယ်ဆိုပြီးတော့မဲတွေခိုးပြီးသူတို့လုပ်တယ်အဲ့ဒီအချိန်မှာ Nugget မုံတိုင်းကြီးတိုက်သွားတဲ့အချိန်ရက်တော်မဆိုင်မနဲ့အဲ့ဒါကိုအတည်ပြုခဲ့တဲ့ကြောင့်မို့ Nugget အခြေခံဥပဒေလို့တောင်လူတွေကခေါ်ကြတာဟုတ်အဲ့တော့အဲ့ဒီအခြေခံဥပဒေပြန်ကြည့်တဲ့အခါမှာကြာလဲစစ်တပ်ကိုအသာပေးထားတယ်စစ်တပ်ကိုဦးစားပေးထားတဲ့ဟာမျိုးဖြစ်နေတော့ဒ die constitution ကိုဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ရမယ်ဆိုရင်စစ်တပ်ကိုကာကွယ်ပေးဖို့လို့တောင်းဆိုရတဲ့အတူတူပဲဖြစ်နေတာပေါ့ဗျာဗမာပြည်မှာတော့
အခုဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်နဲ့ဒီကိုမင်းကိုနိုင်တို့ကလည်းတပ်မတော်သားတွေအနေနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဝင်ပြီးတော့လက်မှတ်ထိုးကြပါဝင်ပြီးဆောင်ရွက်ပေးကြပါဆိုပြီးတော့လုံ့စော်ချက်တွေရှိနေလေအဲ့ဒီအချိန်မှာစစ်တပ်ကရောတကယ်တမ်းသူတို့ရဲ့ရပိုင်ခွင့်တွေကိုရော့ပါသွားမယ်အနေထားသူတို့ရဲ့ဟိုအနာဂတ်နိုင်ငံရေးမှာရည်တည်နိုင်တဲ့အခမ်းကဏ္ဍကိုရော့ပါသွားနိုင်မယ်အနေထားမျိုးဖြစ်လာမှာဆိုလို့ဟိုဝင်မပါဘဲနေနိုင်မယ့်အခြေအနေမျိုးမဖြစ်နိုင်ဘူးလား
အဲ့ဒါကြောင့်မို့လို့အဲ့ဒီတဒနာခုကျွန်တော်ကြားတာပေါ့ဒီအစိုးရဝန်ထမ်းတွေစစ်သားတွေဟိုနိုင်ငံရေးနဲ့မပတ်သက်ရဆိုပြီးအခုပြောလာတာရှိတယ်လေပြောလာဆိုတော့ဒါပေမဲ့တကယ်တမ်းတန်ကျင်ရင်ဒီအစိုးရဝန်ထမ်းကစစ်သားဆိုတာကကျွန်တော်ဒီပြည်တော်စုမြန်မာနိုင်ငံမှာကိုနိုင်ငံသားတွေဟုတ်ဗျအဲ့တော့နိုင်ငံသားတွေဟာသူတို့ရဲ့ဖြစ်ချင်တဲ့ဆန္ဒကိုတော့လွတ်လပ်စွာတင်ပြထုတ်ဖော်ပိုင်ခွင့်တော့ရှိရမှာပေါ့ဗျာအဲ့လိုမျိုးဖြစ်နေဟိုစစ်တပ်ကလူမှုလို့အစိုးရလာကစားမှုလို့ဘယ်မှာမပါဟာဒီဘယ်မှာဟိုမိမိဆန္ဒကိုထုတ်ဖို့မပြတာဆိုတော့အဲ့ဒါတော့မဟုတ်ဘူးလို့ကျွန်တော်မြင်တယ်အဲ့တော့သူတို့ကတကယ်တမ်းပြောမယ်ဆိုလို့ရှိရင်ဒီဖွဲ့စည်းပုံအခြေခံဥပဒေကအမှန်တမ်းပြောမယ်ဆိုလို့ရှိရင်တောင်ပေါ်မြေပြန်ကဘယ်သူမှမကြိုက်ပါဘူးကြာဒီဟာကိုကျွန်တော်အားလုံးနဲ့ဒါသိနေတဲ့ကိစ္စပဲအခုကသူတို့ကစစ်တပ်ကိုကင်ထားပြီးတော့ဒါဟိုသူဒီလက်နက်အားကိုနဲ့သူတို့ကဒါကိုဆက်ပြီးတော့သွားနေတာဟုတ်ဒီဒါကြောင့်မို့လို့ဒီပြဿနာဖြစ်နေတာပေါ့
အခုထိုင်းမှာဖြစ်ခဲ့တဲ့အခုစစ်တပ်ကအာဏာသိမ်းလိုက်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမြန်မာစစ်တပ်အနေနဲ့အဲဘယ်လိုများသဘောထားရှိလာနိုင်လဲအားတက်တရောဖြစ်သွားနိုင်မလားဒီမှာဒါကိုစံနမူနာတစ်ခုအနေနဲ့ယူသွားနိုင်တဲ့အနေအထားမျိုးရှိလ
ားအဲ့ဒီကိစ္စပြောမယ်ဆိုလို့ရှိရင်တော့ဗျာဖိလစ်ပိုင်လုံးကအခြေအနေပြန်ပြောအောင်ပါပေါ့ဖိလစ်ပိုင်လုံးကလူလူနဲ့ဒီသမရမာကိုစ်နဲ့ထိတ်တိုက်တွေ့တဲ့ခါကျတော့နောက်ဆုံးမိစစ်တပ်ရဲ့အကြီးအကဲဖြစ်တဲ့ရာမော့စ်တို့ပူဂျိုရာမိုးစ်ပူဂျိုဆောင်ကပြတဲ့ဟိုနောက်နာမည်ပူဂျိုဒီအခက်ကပဲအန်လိုင်းတို့ကအကုန်လုံးကသူတို့ဒါနောက်ဆုံးပိတ်ကြသူတို့ဆုံးဖြတ်ချက်ကလူလူဘက်ကိုပါလိုက်တာပဲလက်ရှိသမ္မတဘက်ကသူတို့မပါဘူးလေ
အဲ့တော
့ဗမာပြည်မှာလည်းရှင်းရှင်းပြောမယ်ဆိုလို့ရှိရင်ပြည်သူလူထုအကျိုးလိုလားတဲ့တိုင်းပြည်ရှိအနာဂတ်ကိုလိုလားတဲ့ဆိုလို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒီတက်မတော်တဲ့မှာအခုလက်ရှိတာဝန်ထမ်းဆောင်နေတဲ့အကုန်လုံးအစဉ်စဉ်သောတက်မတော်သားတွေအရာရှိတွေအားလုံးကကျွန်တော်မြင်တယ်အခုဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာအတက်တွေရောပါသင့်တယ်လို့ကျွန်တော်တို့မြင်ပါတယ်
။ဟုတ်ကဲ့အပြင်ဘက်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလက်မှတ်ထိုးဖို့ဆိုတဲ့လှုံ့ဆော်ချက်ကဒါတမန်တမတော်သားတွေအရာရှိအရာခံတွေကိုစီးအောင်နေဆိုတဲ့သဘောပေါ့နော်။ဒါပေမဲ့လည်းတကယ်တမ်းကကြတော့ဒါလွှတ်တော်ထဲမှာလုပ်ရမယ့်အလုပ်လွှတ်တော်ထဲမှာထိုင်နေတဲ့တမတော်သားလွှတ်တော်ကိုယ်စားလှယ်တွေကလုပ်ရမယ့်အလုပ်တမတော်သားလွှတ်တော်ကိုယ်စားလှယ်တွေအနေအထားအရာကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်အခုလောလောဆယ်အရာဆိုလို့ရှိရင်ဒီတမတော်သားလွှတ်တော်ကိုယ်စားလှယ်တွေကဒီတသွေးတတန်တမိတ်နယ်ပဲဒီမဲပေးတာတွေဆန္ဒပြုတာတွေလုပ်နေတာကိုတွေ့ရတယ်ဆိုတော့ဒီ25ရာခိုင်နှုန်းတွေကတမဲမှပဲ့ပါလာနိုင်မယ့်အနေအထားမျိုးရှိပါမလား
ဟုတ်ကျွန်တော်ထင်တယ်ဒီနေရာမှာတပိုက်ရှိပြစစ်တပ်ကသူကချုပ်ထားတဲ့ခါကျတော့ဒီတမဲမှလည်းရကြင်မှရမယ်ဘာလို့သူချုပ်ထားတာလဲပါလီမန်ထဲမှာရှိတဲ့ဒီစစ်တပ်က25ရာခိုင်နှုန်းဆိုတာအယောက်ပြား30ပဲရှိတာဟုတ်ဆိုတော့ဒါကပြဿနာမရှိဘူးဒါပေမဲ့ကျွန်တော်တကယ်မြင်တာကဒီလိုဗျာတိုင်းပြည်တစ်ခုမှာနိုင်ငံသားတွေအလုံးကဒီဖွဲ့စည်းပုံအခြေခံဥပဒေကိုနိုင်ငံသားအများစုကမကြိုက်ပါဘူးလို့ပြောရင်လွှတ်တော်ထဲမှာရောက်မှပြင်တာကိုစောင့်ကြရမလို့ပဲねအပြင်မှာရှိတဲ့တိုင်းပြည်ပြည်သားတွေနိုင်ငံသားတွေအတန်ကိုကြည့်ပြီးတော့အဲ့ဒီနိုင်ငံသားတွေအတန်တိုင်းလိုက်နာဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်အခုဟာတချို့ကိစ္စတွေမှာကျွန်တော်တို့ကလွဲနေတာကဟိုလွှတ်တော်ကိုပဲကျွန်တော်တို့ကပုံပုံပြီးချပြီးကြည့်နေလို့အဲ့လွှတ်တော်ထဲမှာလွှတ်တော်ထဲမှာရှိတဲ့ဟိုလူအ ਨੇ စုပေါ့ဗျာလူအ ਨੇ စုကလူ200 300 ကျားမှာဟိုအဖြစ်မပေါ်ရင်အဖြစ်ကမပေါ်သလိုဖြစ်နေတယ်ကျွန်တော်တို့ကအဲ့လိုမမြင်ဘူးအမှန်တော့အပြင်မှာရှိတဲ့နိုင်ငံသားတွေကသူတို့ရဲ့နင့်နာချက်တွေကဒီ constitution ကြီးဆက်ရှိနေရင်ကျွန်တော်တို့ကျမတို့အကုန်လုံးနင့်နာပါတယ်ဒါကြောင့်မို့ဒီ constitution ကိုပြင်ဆင်ပါတယ်လို့ပြောလို့ရှိရင်ဒီဟာကိုသက်ဆိုင်ရာအဖွဲ့အစည်းအသီးသီးအလုံးကနားထောင်ရမယ်လို့ကျွန်တော်တို့ယူဆပါ
တယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကဒါလွတ်တော်လိုင်းကနေသွားနေရပဲမဟုတ်ဘူးလားဒီကိစ္စကိုလူလူဆန္ဒခံယူပိုင်ဝဲယူပြီးတော့မှလွတ်တော်ထဲမှာပြန်ပြင်ဖို့ဟိုတင်ပြရမယ်ဆိုတဲ့သဘောပဲဖြစ်နေတယ်လေ
မှန်ပါတယ်ဒါပေမဲ့အခုဗမာပြည် constitution ကိုပြန်ကြည့်ရင်ဥပမာပေါ့ဗျာဟိုတခေတ်တခါတော့ကအင်ဒိုနီးရှား constitution ကိုဒါကဟိုကူးခြားထားတာဟာတွေအချက်တွေအများကြီးပါပါတယ်အဲ့တော့ဒီဆူဟာတိုလက်ထက်မှာနောက်ဆုံးပိတ်ဒီ constitution ပြဿနာကြောင့် constitution ပြင်ဖို့အတွက်လူတွေကဆန္ဒပြလိုက်တာနောက်ဆုံးဘာဖြစ်သွားတော့ဆိုရင် constitution ပြင်ဖို့တောင်မဟုတ်တော့ဘူးနောက်ဆုံးပိတ်ဖြတ်သိမ်းပလိုက်ရတဲ့အထိလူလူကလမ်းပေါ်ရောက်လာဖြစ်သွားတယ်မလားဗမာပြည်မှာအဲ့လောက်ထိအုံကြွားတာကိုရေမဆိုင်ညင်မှုဆိုရင်အခုလက်ရှိအာဏာရလုံနေတဲ့အာဏာရအစိုးရအဖွဲ့တမန်တော်ဦးသိန်းစင်တို့ဖွဲ့ရသက်ဆိုင်ရာခေါင်းဆောင်တွေအသီးသီးနဲ့ညှိနှိုင်းဆွေးနွေးဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်ဗျ။
အဲ့နေရာကိုကျွန်တော်ပြန်ထောက်ရမယ်ဆိုလို့ရှိရင်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်တဲ့ဆန္ဒပြအုံကြွမှုဖြစ်လာပြီဆိုလို့ရှိရင်စစ်တပ်ကသူ့တာဝန်သူယူရတော့မှာပေါ့ဒါဆိုရင
်အဲ့တော့အခြေအနေအမျိုးမျိုးရှိတာပေါ့ဗျာသူတို့ပြန်ယူခြင်းလဲယူမယူခြင်းလဲနေဒါပေမဲ့ဗျာကို ဟိုကရဲ့ကျွန်တော်ဒီမှာကသူတို့ကရက်ကြီးကနေပြီးတော့အခုကျွန်တော်တမနာအထိယာယူထားတဲ့ဟာတွေကစစ်သားလူတွေစစ်ဖို့လူတွေကြီးပဲမလားသူတို့ကနောက်ထပ်အာဏာထပ်သိမ်းမှုလိုအောင်မလားဗျာကျွန်တော်တခါလေးလိုလေးစဉ်းစားရတယ်လေ
ဟုတ်ကဲ့ဟောဆိုဟိုဒေါအောင်ဆန်းစုကြည်တို့အခု NLD တို့လုပ်နေတဲ့ line ပုံစံကိုကြည့်ရတာကတော့တစ်ထဲမှာဟိုလွတ်တော်ထဲမှာပြန်ပြီးတော့မဲခွဲမယ်ဆိုလို့ရှိရင်လေကျွန်တော်တို့ပြင်ပအမြင်အရဆိုလို့ရှိရင်တော့ဒီတက်မတော်သားကိုယ်စားလှယ်တွေဘက်ကတမဲမှာပဲ့ပါလာမယ့်အနေထားတော့မရှိဘူးလေ။အထူးသဖြင့်ဆိုလို့ရှိရင်ပြန်ကြည့်မယ်ဆိုရင်အစောပိုင်းကတက်မတော်သားကိုယ်စားလှယ်တွေကိုကြည့်မယ်ဆိုရင်ယာရုအတော်တန်ကြီးတဲ့ဒီဗိုလ်မှူးချုပ်အဆင့်တို့ဗိုလ်မှူးကြီးအဆင့်တို့ပါလာတာတွေတွေ့ရတယ်။အခုဆိုနောက်ပိုင်းဆိုလို့ရှိရင်ယာရုခန့်ငယ်ငယ်သူတွေကိုပဲအလှဲကြတွေလှဲ့ပြောင်းပေးနေပြီးတော့အမိန်နာခံရမယ့်သူတွေကိုပဲထားထားတယ်ဆိုတော့ပုံစံမျိုးဖြစ်နေတော့ဒီဟိုဘယ်လိုပြောမလဲဒီ block ပေါ့နော်ဒီအစုအဝေးကြီးကိုဖြိုခွဲဖို့ဆိုတော့တိတ်မလွယ်ဘူးလို့ယူဆရတာပဲဥစော်မင်းရောဘယ်လိုမြင်လဲခင်ဗ
ျမှန်ပါတယ်အခုကျွန်တော်ထင်ပါတယ်အခုဖြစ်နေတဲ့အခြေအနေအောက်မှာတော့ဒီအခြေမှာတော့ပွဲဟိုအပြောင်းနဲ့ဖြစ်မယ်လို့ကျွန်တော်မမြင်ပါဘူးဒီလိုမျိုးအခြေအနေတော့တိုက်ပွဲဝင်ရမှာပေါ့ဘာလို့ဆိုကျွန်တော်တို့ကလက်နဲ့မကင်မနဲ့အကြမ်းမဖက်တဲ့နည်းနဲ့ဟလာတော့ဆန်းစီလိုတိုက်ပွဲဝင်နေဆိုတာကဟိုတခါလေးကြားလို့ရှိရင်ကိုလူအပ်ထားတဲ့မျော်မှန်းပြီးတော့ကိုအချိန်ကြီးများစွာတိုက်ပွဲရဝင်ကြရတာကိုအဲ့တော့ဒီဒီချိန်မှမအောင်မြင်လဲနောက်တစ်ချိန်ဆက်ကြိုးစားဖို့လိုတာပေါ့ဗျာကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
အဲ့တော့သဘောကအခုလုံနေတဲ့လှုပ်ရှားမှုကလှုပ်ရှားမှုအနေနဲ့ပဲအဆုံးသတ်သွားမယ်ဆိုတဲ့သဘောလား
ကျွန်တော်မြင်လာတာအဲ့လိုတော့မဟုတ်ဘူးကလှုပ်ရှားမှုတစ်ခုပြီးလို့ရှိရင်သူ့ရဲ့နောက်ကဟိုပေါ့ဗျာအကျိုးဆက်တွေကတော့တိုင်းပြည်မှာနိုင်ငံရေးလောကမှာဒီနိုင်ငံရေးဖြစ်စဉ်မှာအနေနဲ့မျက်ကြိုင်ခဲ့တာပဲဟိုဒီဒီပွဲမှာကိုဖြစ်ချင်တာကိုလူချင်းတဲ့အရာမရလို့မအောင်မြင်လို့ရတော့မယ်လို့ကျွန်တော်မထင်ဘူးဒီကတော့ဆက်တော့သွားမှာပဲလေအဲ့တော့ကျွန်တော်ဒီခုအချိန်နဲ့လက်ရှိဖြစ်တဲ့ဟာကိုတခုတည်းကိုကြည့်ပြီးတော့နဂါမြန်မာပြည်ဘာဖြစ်မယ်ဆိုပြီးဆုံးဖြတ်ရင်တော့ဟိုနည်းနည်းလွဲနိုင်တာပေါ့ဗျာဘာလို့နောက်ဖြစ်လိုက်မလှိုင်းနေရှိသေးတာ哦
ထိုင်းနိုင်ငံဘန်ကောက်မြို့မှာအခြေစိုက်တဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးဆိုင်ရာစောင်းပါးရေးသားနေသူဦးစော်မင်းကိုဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းလွင်ထုံးပါခင်ဗျာ